စကိုင်းတိုင်းကဏီမြို့နယ်ဘက်မှာတော့ရွာတွေမှာစစ်တပ်ကနေပြီးတော့ရှာဖွေဖမ်းဆီးနေပါတယ်အနည်းဆုံးကျေးရွာ၁၁ရာထက်မနည်းကဒေသခံပြည်သူတွေဟာအိုးအိမ်စွန့်ခွာပြီးတော့ထွက်ပြေးနေကြရတယ်လို့ဒေသခံတွေကပြောပါတယ်။နောက်စစ်တပ်ကနေလမ်းပြအဖြစ်နဲ့ဖမ်းဆီးခေါ်ဆောင်သွားသူတွေလည်းရှိနေပါတယ်။မနေ့တုန်းကမင်းကင်းဘက်မှာလည်းတိုက်ပွဲတွေရှိခဲ့ပါတယ်။ဒီအခြေအနေတွေကိုစုစည်းပြီးရန်ကုန်ကလာတဲ့သတင်းမက်ခွန်ညူပြပြပေးပါရှင်။
ကဏီမြို့နယ်ချင်းတွင်းမြစ်အနောက်ဖက်ခြမ်းကကုံချောင်း၊ဂွေချောင်း၊ကြောက်မော်၊စုံချောင်း၊ဂူချာ၊တန်ဖိုး၊ပန်သိန်ချင်း၊ကျွန်းပေါ်၊နှောပင်၊ကြောက်ကုံ၊အင်းဘတ်နဲ့ကံဖူးရွာတွေကဒေသခံတွေစက်တင်ဘာ30ရက်မနေ့ညနေကစပြီးထွက်ပြေးနေကြရပါတယ်။အဲဒီဒေသမှာတိုက်ပွဲမရှိဘဲစစ်တပ်ကအင်အားအများပြားနဲ့တွာလာလှက်ပတ်နေပြီးကျေးရွာတွေမှာတက်ဆွဲထားတယ်လို့ဒေသခံတွေကပြောကြပါတယ်။အိုးအိမ်စွန့်ခွာထွက်ပြေးနေရသူတွေအခက်အခဲတွေ့နေကြရတဲ့အကြောင်းကြောက်မော်ရွာကန်တူက VOA ကိုအခုလိုပြောပါတယ်
ဒီကြီးရဲ့အိုးလေးဒီဟာကြီးအခက်ကြီးရှိပါလိမ့်ဆယ်ဒီဘက်မှာပြီးတော့ကျွန်တော်တို့ဒီမှာမူးမူကအားရပါတယ်မိုးရဲရဲမှာရှုံနေသွက်ထင်မှာသွားရလာရပြီးရသွားရနဲ့အခက်ကြီးအများကြီးကျွမ်းပါလိမ့်ဆယ်အလုံးနဲ့အချိန်နဲ့ဆက်ပြေးလေးရှောင်းနေရတော့တချို့တော့အမဆက်မင်းကိုမျက်ပေါင်းစားရတာလေးတွေရှိပါလိမ့်ဆယ်တနည်းကိုလှက်ကျင်လို့မဟုတ်တော့ဘဲနဲ့တချို့လည်းစားရတဲ့တွေလည်းရှိပါလိမ့်ဆယ်တချို့ပြင်းသွားရင်လည်းလုံးဝမစားရတော့တဲ့တွေလည်းရှိပါလိမ့်ဆယ်
စစ်တပ်ကရွာထဲဝင်လာပြီးအိမ်တွေမှွေနှောက်ဖျက်ဆီးတွေ့တဲ့ရွာသားကိုဖမ်းဆီးရိုက်နှက်သလိုပန်သိန်ချင်းရွာ၊ကြောက်မော်ရွာနဲ့ကုန်းချောင်းရွာတွေမှာဒေသခံတချို့ကိုလမ်းပြအဖြစ်ဖမ်းသွားတယ်လို့လည်းနောက်ထပ်ဒေသခံတဦးကပြောပါတယ
်။တနက်ပြရတော့ဒီမိကပြစ်မတော်ဘူးပြဝင်တာအဲလက်ပတ်ပြီးဒီလိုမျိုးကြီးရပဲမှွေအိမ်အိမ်ကတော့အကုန်လုံးရိုက်ချိုးဖျက်ပြီးသွားတယ်။ပြန်တဲ့အိမ်ကြီးရောဒီနေ့မဆိုင်ရတော့ဒီရပါလိဒီလိုဝင်တော့ပြီးပြီးတော့သွားကြတာပဲရှိတယ်။ဒါလူမိတဲ့လူတော့ဖွန့်ကြည့်ပြီးတော့တယောက်ကတော့ရိုက်ခံတယ်ဒီအိမ်ချက်တဲ့အိမ်ကြီးလေးပြည့်တယ်ပြီးတော့ပြန်တဲ့လူကတော့နေရာကြီးရဲ့အခုလမ်းပြခေါ်တယ်လို့ပြောတယ်။လမ်းပြခေါ်တယ်လို့ဆောက်ရလို့ရှိတယ်
စက်တင်ဘာ30ရက်မနေ့ကပဲမင်းကင်းမြို့နယ်မှာလဲတိုက်ပွဲနှစ်ကြိမ်ဖြစ်ခဲ့တယ်လို့မင်းကင်း PDF တာဝန်ရှိသူတူကပြောပါတယ်
။တန်ပေါင်းယူရနာမှာတိုက်ပွဲဖြစ်တယ်ဗျာ။ဖဲ့အပြင်လည်းလည်းနည်းနည်းကြီးတက်မှုရောရှိတယ်ဗျာ။အဲ့မှာတော့ကျွန်တော်တို့ဘကောဒီဘကောအထူးကြိုက်ရှင်ရတာမတိရအောင်။နောက်ပြီးနေ့နဲ့ခဏကြီးအချိန်မှာတော့ပင်နေတဲ့လက်ချိတ်နဲ့ယူရတာမှာတက်မှုတက်ဖြစ်တယ်ဗျာ။အဲ့ချိန်မှာကျွန်တော်တို့ဘကနေမှာသူတို့ဘကိုနှစ်ဖက်ဖြတ်ပြီးမှလည်းနည်းကြီးနဲ့ပြတဲ့ချိန်မှာသူတို့ဘကတော်တော်ပြင်းထန်ဖြစ်သွားပြီးမှကျွန်တော်တို့ဘကတော့နှစ်ဦးမစိုးရင်တိုင်ရင်ရရှိတယ်။သူတို့ဘကတော့ထိကြိုက်များတယ်လို့သိရတယ်
ထိခိုက်ဒဏ်ရာရမှုအခြေအနေတွေနဲ့ပတ်သက်လို့ VOA ကတိကျအတိမပြုနိုင်သလိုဒီတိုက်ပွဲသတင်းနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကသတင်းထုတ်ပြန်ထားတာမျိုးလည်းမရှိသေးပါဘူး။မင်းကင်းမြို့နယ်မှာစစ်တပ်ကအင်အားတိုးချထားပြီးလက်ပတ်သွားလာနေသလိုချင်းတွင်းမြစ်အရှိဘက်ခြမ်းကဇင်ကလေးရွာ၊တန်ပေါက်ရွာ၊မောက်ကတော်ရွာ၊စနက်ပြင်းရွာ၊ငားနသာရွာ၊ပိတ်ချင်းတော်ရွာ၊အင်ပင်လှရွာနဲ့ချင်းတွင်းမြစ်နောက်ဖက်ခြမ်းမှာတော့တင်တော်ရွာ၊အုံနံဘုတ်ရွာညောင်ပင်သာရွာဘင်းအနောက်တော်ရွာနဲ့ကြောက်ကြတဲ့ရွာတွေပို့အိမ်စွန့်ပြီးဘေးလွရာထွက်ပြေးနေကြရပါတယ်ရှင
်။ဒါကတော့စကိုင်းတိုင်းကဏီမျိုးဘက်ကအခြေအနေကိုမက်ခွာညူကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။